မြန်မာနိုင်ငံဘက်ကမှစနေနေ့စတင်မဲ့လန်ချမ်းမဲကောင်ပူပေါင်းဆောင်ရွက်ရေးနိုင်ငံသားရေးဝန်ကြီးအစည်းအဝေးကိုတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဦးဆောင်ကျင်းပမယ်အကြောင်းတရုတ်နိုင်ငံကပြောလိုက်ပါတယ်။ဇူလိုင်လ3ရက်နေ့ကနေ14ရက်နေ့အထိအရှေ့တောင်အာရှ5နိုင်ငံခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်မြန်မာနိုင်ငံကိုသွားအောင်မှာဖြစ်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်
။ကိုဝေဟန်ချန်ဝိုက်တောင်ဝမ်ယီ
မြန်မာနိုင်ငံမှာကျင်းပမယ်9ကြိမ်မြောက်လန်ချမ်းမဲကောင်ပူပေါင်းဆောင်ရွက်ရေးနိုင်ငံသားရေးဝန်ကြီးအစည်းအဝေးမှာဥက္ကဋ္ဌအဖြစ်တက်ရောက်မှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကျောက်လီကျန်းကတောက်ကြာနေကပေကျင်းမြို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကဆီယနာသိမ်းပြီးနောက်ပိုင်းပထမဆုံးတရုတ်နိုင်ငံကအစ်စ်မြင့်တာဝန်ရှိသူတဦးရဲ့ခီးစဉ်တွင်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဖို့ကတော့မသေးကြဘူးလို့ဒီသတင်းပတ်ထဲမှာစစ်ကောင်စီပြောခွင့်ရကပြောဆိုခဲ့ပါတယ်တရုတ်နိုင်ငံကလန်ချမ်းလို့ခေါ်တဲ့မဲကောင်မြစ်ဒေသကနိုင်ငံတွေပါဝင်တဲ့လန်ချမ်းမဲကောင်ပူပေါင်းဆောင်ရွက်ရေးအဖွဲ့ကတော့တရုတ်နိုင်ငံကဥဆောင်ဖွဲ့စည်းခဲ့တာပါအစည်းအဝေးကျင်းပမဲ့ပုဂံတဝိုက်ကိုလည်းမကြခင်ရက်တွေကလုံခြုံရေးတွေတိုးမြှင့်ချထားတယ်လို့ဒေသခံတွေကပြောဆိုပါတယ်ခင်ဗျာ